အစိုးရတက်မှပါမယ်ဝင်ကြီးတွေရဲ့အမည်စင်းတွေကိုမကြခင်ရပိုင်းတွင်ကြီးညာတော့မယ်အကြောင်းပြောပြမှာပါနောက်ပြီးဒီအစိုးရတက်အဖွဲ့မှာ NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာဥဆောင်မှုအခမ်းကဏ္ဍမှာရှိနေမယ်လို့အများကယုံကြည်ယူဆထားတာဆိုတော့သူ့အနေနဲ့ဘယ်လိုနည်းလမ်းနဲ့ဥဆောင်နိုင်မလဲဆိုတာစက်ပြီးနားဆင်ပါရှင်ဒေါအောင်ဆန်းစုကြည်နဲ့ NLD တင်မြှောက်တဲ့ဒုသမရနှစ်ဦးတည်းကဥထင်ကျော်ကိုနိုင်ငံတော်သမရအဖြစ်ပြည်ထောင်စုလွှတ်တော်ကအင်္ဂါနေ့မှာရွေးချယ်အတည်ပြုလိုက်ပြီးတဲ့နောက်အစိုးရတက်မှပါမယ့်ဝင်ကြီးအမည်ရွေရဲ့အစည်းအဝေးကိုလာမယ့်ကြာသပတေးနေ့မှာပြည်ထောင်စုလွှတ်တော်မှာတင်သွင်းတော်မှာပါ။အာဏာရပါတီဖြစ်လာမယ့် NLD မှာအုပ်ချုပ်ရေးအတွေ့အကြုံမရှိတဲ့အတွက်တိုင်းပြည်ရဲ့အကျပ်အတည်းပြဿနာကိုနိုင်ငင်းစွာကင်တွယ်ဖြေရှင်းနိုင်ပါမလားလို့ဝေဖန်မှုတချို့ရှိနေပါတယ်။ဒါနဲ့ပတ်သက်လို့ NLD ဗဟိုသုတေသနလမ်းညွှန်အဖွဲ့အတွေ့အကြုံမူကိုမျိုးရန်အောင်သိန်းကအခုလိုတုံ့ပြန်ပါတယ်
။ကျွန်တော်သိရတော့ပေါ့ဗျာကျွန်တော်တို့ဖွဲ့ချုပ်အနေနဲ့အစိုးရအဖွဲ့ဝင်ကြီးတွေပေါ့နော်ကိုရွေးချယ်ပြီးတော့ပါပြီ။အစံတန်ဖြစ်နေပါပြီ။နော်အစိုးရကြီးတွေချုပ်ပြန်ဆင်ခဲ့တာပါ။အဲ့တော့အုပ်ချုပ်ရေးအတွေ့အကြုံဆိုတာကတော့လုံးဝနဲ့တိုင်သွားမှာပေါ့။အဓိကရေးကြည့်တာကယူသမှုပါ။နိုင်ငံအတွက်စီစဉ်အမှန်ထားရင်ဆိုလို့ရှိရင်တော့ကျွန်တော်တို့အုတ်ချုပ်အတွေ့အကြုံဆိုတာပညာရှင်တွေလည်းပဲခေါ်ပြီးတော့ဖတ်လို့ရတယ်။ပညာရှင်တွေများကြီးအကြံပေးတွေများကြီးခေါ်ခံလို့ရတယ်။အကြံပေးတွေဖြစ်လို့အဲ့တော့လိုဝဲလိုဝဲနဲ့သက်တော်ပါလား။အဓိကစီစနာကောင်းတယ်ဆိုလို့ရှိရင်အကျက်ကျက်မရှိနိုင်ဘူးကျွန်တော်မြင်ပါတယ်။ဒါမျိုးခုတော့ရှိပါတယ်။အခုအများထဲအတွင်းဝင်ကိစ္စကတော့ဒီစစ်တပ်ကလာလို့ဒီရဲအုံဝင်ရှိနေရရှိတယ်။အဲ့တော့ဘီယိုကရစီရန်ရမှာရှိနေတဲ့ဂျိုင်းမှုတွေအကျုပ်တွေကပြန်ကြခဲ့ပေါ့ဗျာ။ပြန်တော့ပါလေ။တော်ချောဖြစ်မလို့လည်းကျွန်တော်မြင်ပါတယ
်။သမရတိဥထင်ကျော်ကိုတပ်မတော်ဘက်ကလက်ခံပေးမယ်။သမရဟာနိုင်ငံတော်ရဲ့အကြီးအကဲဖြစ်တဲ့အတွက်ဖွဲ့စည်းပုံအခြေခံဥပဒေအရသူ့ရဲ့အထက်မှာဘသူမှမရှိရဘူးလို့တပ်မတော်ရဲ့လွှတ်တော်ကိုယ်စားလှယ်ဗိုလ်မှူးချုပ်တင်ဆန်းနိုင်ကပြောပါတယ်။ဒါပေမဲ့လည်းသမရနဲ့အစိုးရအဖွဲ့ကိုဒေါအောင်ဆန်းစုကြည်ဦးဆောင်မဲ့နီလန် NLD ဘက်မှရှိထားကြောင်းကိုမျိုးရန်အောင်သိန်းကအခုလိုပြောပါတယ်။
သမရထမမရှိအောင်ဆိုတဲ့စကားကဖွဲ့စည်းပုံအခြေခံဥပဒေရသမရနိုင်ငံတော်မှာအကြီးဆုံးပေါ့နော်အကြီးအကဲဖြစ်တယ်သူပြောတဲ့သဘောမျိုးပါဆိုရင်သမရအထက်မှာမရှိအောင်ဆိုတဲ့စကားမှာသမရကိုချင်းချောင်ပြည့်ပြင်းတဲ့လူမရှိအောင်ဆိုတဲ့စကားမပေါ့ဘူးဗျအဲချင်းချောင်ပြည့်ပြင်းတဲ့လူဆိုတာလည်းပဲသမရအထက်ချစ်စီဘေးရချစ်စီပေါ့ဗျာနော်ဘလိုပဲချစ်စီပေါ့သမရကိုချင်းချောင်ပြည့်ပြင်းတဲ့လူတော့ကျွန်တော်ရှိမယ်ဒါတောင်ဆန်းစုကြည်ပဲတကယ်တမ်းကြောင့်နိုင်ငံတကာမှာလည်းပဲတကယ်ဩစာတိကမှကြည်တောင်ဆန်းစုကြည်ဆိုတောင်ဆန်းစုကြည်ရဲ့အကြံဉာဏ်မှာတော့ဒီဝက်သမလားပြေပေါ်တော့ဦးတင်းစစ်သမလားဆိုတော့ဒေါအောင်ဆန်းစုကြည်ရဲ့အင်အားကိုယူပြရတာပဲ။သူရဲ့ဩဇာအာဏာကိုယူပြရတာပဲ။ဒီပဲသမလားဆိုရင်ဒေါအောင်ဆန်းစုကြည်ကလိုရနေမှာပါပဲ
။ဒါကြောင့်အခုလိုအစိုးရဖွဲ့ကိုဥဆောင်မဲ့ဒေါအောင်ဆန်းစုကြည်အနေနဲ့သူ့ရဲ့ NLD ပါတီလုပ်ငန်းတွေကိုယုံကြည်ရသူတွေကိုလွှဲထားမယ်လို့မြင်ကြောင်းကိုမျိုးရန်အောင်သိန်းကဆိုပါတယ
်။ဒေါအောင်ဆန်းစုကြည်အနေနဲ့ကနိုင်ငံတော်ကိုထိန်းချုပ်သွားမယ့်နေရာမှာနေမယ်ဆိုတော့အုပ်ချုပ်ရေးမှာနေရမယ်လို့ကျွန်တော်မြင်ပါတယ်။ဥမာဖြင့်သမလားယုံဝင်ကြီးပေါ့နော်တမန်ရင်းဆိုတာကဒီအစိုးရအဖွဲ့ကိုကုတ်ကဲတဲ့ဝင်ကြီးဌာနတစ်ခုပေါ့ဟိုကနေပြီးတော့ရှင်းသွားမယ်ဆိုပြင်ပါတယ်ဟိုပါတီအနေနဲ့ကတော့ထင်းကြောက်ရှိနေမယ်ဆိုရင်အစိုးရအဖွဲ့ကိုထင်းကြောက်လို့မရဘူးဒါတော့ပါတီဘက်ကဒီဝင်ကြီးရဲ့လုံနဲ့လွှဲထားမယ်လို့ကျွန်တော်မြင်ပါတယ
်ဒေါအောင်ဆန်းစုကြည်ကလည်းသူ့အနေနဲ့အစိုးရအဖွဲ့ကိုဦးဆောင်မယ်ဆိုတာဟာတိုင်းပြည်မှာငြိမ်းချမ်းရေးတည်ဆောက်ဖို့စီးပွားရေးပြန်ပြီးဦးမော်လာနိုင်ဖို့ဖြစ်တယ်လို့လည်းပြောဆိုထားပါတယ်ရှင်